COVID တတိယလိုင်းကိုရင်ဆိုင်နေရတဲ့မြန်မာနိုင်ငံကရန်ကုန်အပြင်တခြားမြို့ကြီးတွေမှာလည်း COVID ကပ်ရောဂါကြောင့်သေဆုံးသူနဲ့ COVID တန်တရာလူနာတွေအများပြလာနေပါတယ်။မော်လမြိုင်ပသိမ်တောင်ကြီးစတဲ့မြို့တွေမှာ COVID လက္ခဏာနဲ့သေဆုံးသူနေ့စဉ်20တဲ့မနည်းရှိနေတယ်လို့မြေပြင်မှာအကူအညီပေးနေကြသူတွေကပြောပါတယ်။တစ်ချိန်တည်းမှာပဲလူနာတွေအလွန်အမင်းလိုအပ်နေတဲ့အောက်ဆီဂျင်ရှားပါနေတဲ့အခြေအနေတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့နန်းလောင်ကပြောပြပါမယ်ခင
်ဗျ။ရန်ကုန်မြို့မှာကိုဗစ်အတည်ပြုလူနာတွေရောကိုဗစ်တန်တဲ့လူနာတွေပါသေဆုံးနေကြလို့တုတ်တန်တွေမှာအလင်းမအောင်မီးတကြိုမပေးနိုင်တဲ့အခြေအနေဖြစ်နေချိန်မှာပဲမြန်မာနိုင်ငံကတခြားမြို့တွေမှာလည်းနေ့စဉ်လူသေဆုံးမှုတွေများပြားနေပါတယ်။မွန်ပြည်နယ်မှာဆိုရင်ကိုဗစ်အတည်ပြုနဲ့တန်တရာလူနာနေ့စဉ်25ယောက်ထက်မနည်းသေဆုံးနေတယ်လို့ပရဟိတလူမှုအကူအညီပေးသူတို့ကပြောပါတယ်။
အခုဆိုကြိုကြတာကအခုတနေ့တနေ့ဆိုအခု25လောင်းကပုံမှန်လိုဖြစ်လာအောင်။ဆရာတို့တော့6လောင်းရ14လောင်း13 15လောင်းအခုဆိုလို့ရှိရင်တနေ့တနေ့ရောက်ရင်တော့25လောင်းလောင်းဒီပုံမှန်ဟိုကြိုကြတော့เนาะအဲ့လိုမျိုးဖြစ်နေတာပေါ့
။မော်လမြိုင်ဆေးရုံကြီးမှာကုသမှုခံယူနေတဲ့ကိုဗစ်အတည်ပြုလူနာ24ဦးနဲ့ရက်ွက်ထဲမှာ2ဦးဇူလိုင်လ19ရက်နေ့မနေ့ကတည့်ရက်တည်းတင်26ဦးထိသေဆုံးတဲ့အကြောင်းဒေသခံလူမှုကဲဆယ်ရေးအဖွဲ့ရဲ့ကြိုပေးနေတဲ့အစီရင်အရာသိရပါတယ်။ကျမရဲ့ဝန်ကြီးဌာနရဲ့ဇူလိုင်လ19ရက်စီရင်အရာမွန်ပြည်နယ်မှာကိုဗစ်အတည်ပြုလူနာ188ဦးရှိပါတယ်။မော်လမြိုင်မြို့မှာဆိုရင်တမြို့လုံးနေပါကိုဗစ်ကူးစက်နေပုံရတယ်လို့ပရဟိတလူမှုအကူအညီပေးသူတွေကဆက်ပြောပါတယ်
။အခုကတမြို့လုံးအမြင့်အနေထားဖြစ်နေ။အိမ်တိုင်းအိမ်တိုင်းမှာကြည်ရမိသားစုမိသားစုတိုင်းမှာအ ਨੇ ဆုံးတော့တယောက်နှစ်ယောက်လောက်တော့ဖြစ်နေကြတာရောလက်မစစ်တာနဲ့လက်မကူတာနဲ့ဆေးရုံမတက်တာပါရှိနေ။အကုန်လုံးကြီးကအခုကျွန်တော်တို့တိတိလောက်ဆိုလို့ရှိရင်တော့အားလုံးကြီးကတမြို့လုံးကြီးပါလောက်ဖြစ်နေကူးစက်နေရောဆိုတော့အားကြောင့်လို့ဆိုတော့ကျွန်တော်တို့လက်ပြောလို့မတက်တော့ဘူး။ဦးစက်မှုတုံးကဒီစီရင်စရာအရာတယ်လို့ရှင်တော့လက်စစ်တဲ့ဖေးုံတက်တဲ့လူသားပဲတို့ကရှိမှာလေ။ဒါပဲအပြင်မှာအဲ့လိုမစစ်လက်မစစ်ပင်နဲ့ကူးစက်နေတဲ့အကြီးအတွက်တွေလည်းအများကြီးပဲ။ပုံမှန်လည်းပြောကြတယ်မြို့တမျိုးရဲ့ကိုယ်စက်ရခိုင်တော့ဒီကူးစက်တဲ့အနေသာဖြစ်နေတာပေါ့နော
်။ ARD တိုင်းပသိမ်မြို့နယ်ထဲမှာလဲဇူလိုင်လတရက်ကနေ19ရက်နေ့အထိတည်ဆုံသူစုစုပေါင်း400ဝန်းကျင်ရှိနေတယ်လို့ဒေသခံပရဟိတအသင်းတွေရဲ့အစိုးရသိရပါတယ်။ကျန်းမာရေးဌာနရဲ့ဇူလိုင်လ19ရက်နေ့အစီအမအိုးကကိုဗစ်အတည်ပြုလူနာ39ဦးထိရှိနေပါတယ်။အခုလိုကူးစက်မှုမြင့်တက်လာရတာဟာကိုဗစ်လူနာတွေနဲ့ထိတွေ့သူတွေမထိန်ချုပ်နေတာကြောင့်ကူးစက်မှုနဲ့သေဆုံးသူပုံမြင့်တက်လာရတာလို့ပသိမ်မြို့ကကိုရိုင်းကိုဗစ်လူနာပြုစုနေသူတို့ကပြောပါတယ်။ကိုဗစ်လူနာပြုစုစောင့်ရှောက်နေသူကိုတိုင်ကလည်းအောက်ဆီဂျင်လေဖြည့်နိုင်ဖို့လိုက်လံရှာဖွေတန်းစီနေရတဲ့အခြေအနေကိုဖြစ်နေတာပါ။
အများစုပေါ့နော်သေဆုံးတဲ့လူအများစုရဲ့၄ဘုံ၃ဘုံကတော့အိမ်မှာပဲဆုံးကြတယ်ခင်ဗျ။အဆင်းအုံသေးကန်းသွားလေအခုကဟိုအောက်ဆီဂျင်ကိုအိုးနဲ့ကိုလာလို့မှာသူတို့လက်ခံမယ်ဆိုတဲ့အခြေအနေမျိုးဖြစ်နေတဲ့အတွက်အများစုကအိမ်မှာပဲအဲ့လိုဆေးကုနေနေပဲသုံးသွားကြရည်နေရတယ်ခင်ဗျ။ဟုတ်အရင်တော့အမရဲ့အရင်အစိုးရလက်ထက်မှာတော့ကျွန်တော်တို့ဒီ contact person တွေဆိုရင်ဒီ quarantine center ကိုသူတို့အဓိကထားပြီးတော့ကျွန်တော်တို့ဝင်ဆက်ချက်တယ်လေ။အခုကျတော့ဟိုဘယ်လိုဖြစ်နေလဲဆိုတော့ဒီလူနာရှင်တွေကိုယ်တိုင်ကအိမ်မှာလူနာတယောက်ရှိပြီဆိုရင်ကြီးစက်တဲ့လူတွေမှာတော့များတယ်ဒီအိမ်ကလူနာတွေအောက်ဆီဂျင်တွေလည်းလူထဲမှာတန်းစီနေရတယ်ခင်ဗျ။အော်ဒီတန်းစီရဲ့လူနာရှင်တော်များများလည်းဒါဖိစက်ကြီးပဲလေအဲ့လိုအနေမှာတစ်ဆင့်ဒီတအားမြင့်တက်လာတယ်လို့ထင်ပါတယ်ခင်ဗျာဟုတ
်ရှမ်းပြည်နယ်တောင်ရင်မြို့မှာလည်းတရတဲ့တင်အတီးပြူလူနာ142ယောက်ရှိတယ်လို့မြို့မအုပ်ချုပ်ရေးမှူးဦးကြည်တန်းလေးကပြောပါတယ်ကိုဗစ်ရောဂါပိုးရှိမရှိအကန့်အသတ်နဲ့တာစစ်ပေးနိုင်ပြီးတော့တကယ်ထိထိရောက်စစ်ပေးနိုင်မယ်ဆိုရင်ဒီထက်မကအဆမတန်တွေ့နိုင်တယ်လို့လည်းပြောပါတယ
်မနေ့ကတော့142ယောက်ဖြစ်သွားတယ်ကျွန်တော်တို့တောင်ကြီးမှာလေကူးစက်မှုတော့ပုံများနဲ့ဒါတော့ကျွန်တော်တို့ကဟိုအကန့်အသတ်နဲ့ပဲစစ်ပေးရတာဗျာဒီတကယ်တမ်းကဖြစ်ပြောက်ဖြစ်မယ်ဆိုတော့ဒီထက်လည်းမကအောင်ဖြစ်သွားနိုင်တာပေါ့နော်ဒီနေ့ဆိုရင်ကျွန်တော်တို့ဒီဘက်စိန်ပန်းရက်ွက်တို့မှာဆိုရင်အသက်90ကျော်ဖွားတွေပါသုံးသွားတာတွေရှိတယ်ဗျာသူကရုပ်ပြအောက်ဆီဂျင်ပြတ်ပြီးဆုံးတော့ကျွန်တော်တို့ကဘေးအိမ်ကတော့ positive အိမ်ပေါ့ဗျာအဲ့အဲ့နီးစပ်တဲ့အိမ်တွေမှာအဲ့လိုတည်ဆုံမှုတွေရှိလာတော့ကျွန်တော်တို့လည်းပုံပြီးစိုးရိမ်လာတာပေါ့
တောင်ကြီးမြို့မှာကိုဗစ်ဆစ်ပေးနိုင်တဲ့နေရာတစ်ခုရှိပါတယ်။မောကိုဝိပဿနာကွာရန်တင်းစင်တာမှာအခမဲ့ဆစ်ပေးပါတယ်။ရှမ်းပြည်နယ်အစိုးရရုံးဟောင်းမှာတော့တရက်ကိုကျပ်12,000လုံးအခကျင်းငွေယူပြီးတော့ဆစ်ပေးနေပါတယ်။ဒီနေ့နေရာစလုံးမှာလည်းလူဦးရေအကန့်အသတ်နဲ့ဆစ်ပေးနိုင်တယ်လို့ပြောပါတယ်။ကိုဗစ်ကပ်ရောဂါကူးစက်သေဆုံးသူစိုးရင်စရာကောင်းလာအောင်များနေချိန်မှာအာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီအနေနဲ့ရောဂါကူးတာထိန်းချုပ်ရေးပိုင်းကိုထိထိရောက်မလုပ်နိုင်ဘူးလို့လက်တွေ့ကူညီနေကြသူတွေကထောက်ပြနေကြပါတယ်။စစ်ကောင်စီကလည်းကျန်းမာရေးဝန်ထမ်းအလုံးအလောက်မရှိဘူးဆိုတာကိုအသေးအမှတ်ပြုပြောကြားထားပါတယ်။